ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်အဖြစ်ဆွစ်ဇာလန်ဝါယင့်တန်တမန်တဦးကိုခန့်အပ်လိုက်တဲ့အကြောင်းသတင်းအပြည့်အစုံကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်
ကုလသမဂ္ဂအတွင်းမှူးချုပ်ကမြန်မာနိုင်ငံဆိုင်ရာသူ့ရဲ့အထူးတန်တမန်တစ်ကိုရွေးချယ်ခံထားလိုက်ပြီးဖြစ်တဲ့အကြောင်းဂျာတာဘီနေကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောခွင့်အားစတီဖန်ဒူဂျာရစ်ကကြေညာသွားပါတယ
် The Secretary General is appointing Christine Schroner Bergener of Switzerland as his new special envoy in Myanmar.
ဒီဇာတ်တမ်းမကြီးမစ္စစ်ခရစ်စတင်းဘာဂနာကိုမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်အဖြစ်ကုလသမဂ္ဂအတွင်းမှူးချုပ်ကခံထားလိုက်ပါပြီ။မစ္စဘာဂနာဟာတန်တမန်လုပ်ငန်းမှာ25နှစ်ကျော်အတွေ့အကြုံရှိထားသူဖြစ်ပြီးဆွစ်ဇာလန်နိုင်ငံသား၏ဌာနမှအစင်းမြင့်အစိုးရတာဝန်မျိုးမျိုးကိုထမ်းဆောင်ခဲ့သူပါ။လက်ရှိတာဝန်အတွက်ခံထားခံရခြင်းအထိမစ္စစ်ဘာဂနာဟာဂျာမနီနိုင်ငံဆိုင်ရာဆွစ်ဇာလန်တန်မကြီးဖြစ်2015ခုနှစ်ကတည်းကတာဝန်ထမ်းဆောင်ခဲ့ပါတယ်။2009ခုနှစ်ကနေ2015ခုနှစ်အထိထိုင်းနိုင်ငံဆိုင်ရာတာဝန်ကြီးဖြစ်ထမ်းဆောင်ခဲ့ပြီး2010ပြည့်နှစ်ကထိုင်းနိုင်ငံမှာအကြမ်းဖက်အခြေအနေတွေဖြစ်တဲ့အချိန်နှစ်ဖက်ကြားစစ်ဆင်ညှိနှိုင်းမှုတွေဦးစီးလှုပ်ဆောင်ပေးခဲ့ပါတယ်
။အတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်အနေနဲ့အထူးတန်တမန်တူခန့်ထားဖို့ကိစ္စကိုကုလသမဂ္ဂဒုတိယညီလာခံကပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာဆုံးဖြတ်ချက်ချထားတာပါ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ဖြစ်အိန္ဒိယဝါယင့်တန်တမန်ဗီဂျေနန်ဒီယာ2016ခုနှစ်ဒီဇင်ဘာလမှာယာဒူးတက်တန်းကုံဆုံးသွားပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာတရားအထူးတန်တမန်ဒါမှမဟုတ်အထူးအကြံပေးပုဂ္ဂိုလ်တူမရှိခဲ့တာနှစ်နှစ်နီးပါးကြာပြီးတဲ့နောက်မှာအခုမစ္စဘာဂျနောကိုအထူးတန်တမန်ဖြစ်ခံထားလိုက်တာဖြစ်ပါတယ်ဒီတော့တွင်မှာပဲကုလသမဂ္ဂလူမျိုးရေးကောင်စီတန်တမန်အဖွဲ့ဟာမြန်မာနိုင်ငံကိုဧပြီလ26ရက်ကြာသပတေးနေ့မှာထွက်ခွာသွားကြပါပြီမေလ2ရက်နေ့ထိကြာမဲ့ဒီခီးစဉ်တွင်တန်တမန်အဖွဲ့ဟာမြန်မာနိုင်ငံပြီးရင်ဘင်္ဂလားဒေ့ရှ်နဲ့အီရတ်နိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။လူမျိုးရေးကောင်စီတန်တမန်အဖွဲ့လာရောက်ဖို့ပန်ကြားတဲ့ကိစ္စကိုမြန်မာအစိုးရကအစောပိုင်းမှာညှင်းပယ်ထားခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဧပြီလဆန်းမှာမှသဘောတူလိုက်တာပါ။တန်တမန်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်အသေးစိတ်ကိုတော့အတိအကျမသိရသေးပါဘူး။လူမျိုးရေးကောင်စီတန်တမန်အဖွဲ့မြန်မာနိုင်ငံခီးစဉ်ထွက်ခွာသွားပြီဖြစ်တဲ့အကြောင်းပြောခွင့်ရဒူဂျာရစ်ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားတဲ့အချိန်ထဲမှာပဲရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့လည်းထည့်သွင်းပြောဆိုသွားပါတယ်။
The situation in Rakhine State remains extremely concerning. There are continued reports of departures from northern Rakhine.
ဒီကအခြေအနေကအလိုမင်းကိုစိုးရိမ်ပွဲရရှိနေသေးပါ။ဒီကဒီနယ်မြောက်ပိုင်းကနေထွက်သွားသူတွေရှိနေတုန်းပဲဆိုတဲ့သတင်းတွေဆက်ရနေသလိုမွတ်စလင်တိုင်းဝမ်ကိုချင်းချောက်အကြက်ကင်တာတွေရှိနေတုန်းပဲဆိုတဲ့သတင်းချို့လည်းထွက်ထားပါတယ်။မီးလောင်ပျက်စီးထားတဲ့ကျေးရွာတွေကိုဘူဒိုဇာတွေနဲ့မြေလံရှင်းပစ်တဲ့အထောက်အထားတွေရှိနေသေးဖြစ်ပြီးဒီကိုင်ပြည်အလယ်ပိုင်းမှာပြီးခဲ့တဲ့6နှစ်အတွင်းစခန်းတွေထဲမှာနေနေရသူတွေအပါအဝင်ရိုဟင်ဂျာတွေကိုတွာလာခွင့်ကန့်သက်ထားတာလည်းရှိနေတော့ပါပဲ
။ရခိုင်ပြည်နယ်မှာနေထိုင်နေစေရိုဟင်ဂျာလူဦးရေ9သိန်းပတ်ဝန်းကျင်ရှိပြီးခွဲခြားဆက်ဆံခံရတာ၊ဘေးဖယ်ခံထားရတာ၊လူလက်စွာတွာလာခွင့်ကိုစိုးရွားစွာကန့်သက်ခံရတာ၊ကျန်းမာရေး၊ပညာရေးနဲ့အတမူဝါကြောင့်အခွင့်အလမ်းတွေကိုစိုးရွားစွာကန့်သက်ခံရတာတွေဆက်ရှိနေသေးတယ်လို့လည်းပြောခွင့်ရဒူဂျာရစ်ကပြောသွားပါတယ်။ဒါကြောင့်လဲဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေအနေနဲ့ဘေးရန်ကင်းစွာကိုယ်သဘောနဲ့ကိုအခိုင်အမာနေရပြန်တာမျိုးဖြစ်ဖို့မျှော်လင့်ချက်မထားနိုင်သေးဘူးလို့လူသားဆောင်တော်မှုအကူအညီပေးနေသူတွေကပြောတဲ့အကြောင်းလဲပြောခွင့်ရဒူဂျာရစ်ကပြောပါတယ်။ကုလတွင်းမှုချုပ်ဟောင်းကိုပြန်နံဦးဆောင်ခဲ့တဲ့ရခိုင်ရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်လာမှာမြမဆွေရနဲ့လည်းတွဲလို့ဆောင်ဖို့ကုလသမဂ္ဂအနေနဲ့အစဉ်သင့်ရှိနေပါတယ်လို့လည်းဒူဂျာရစ်ကပြောပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြင့်ကုလသမဂ္ဂကတမတ်ခေါ်ဆိုပြီးမြန်မာတာဝန်ရှိသူတွေကတော့ဒါကိုအစဉ်တစိုက်ငင်းဆို့ထားပါတယ်ခင်ဗျာ။